ော်တာရှင်များခင်ဗျာကျွန်တော်တို့အခုတနင်္ဂနွေဆွေးနွေးပွဲစကားဝိုင်းအစီအစဉ်မှာပြီးခဲ့တဲ့ရက်ပိုင်းကကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာအီဘရာဟင်ကမ်ဘာရီကသူမြန်မာနိုင်ငံကိုနောက်ဆုံးတစ်ခေါက်တွားရောက်ခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြနေကတကပိတ်အစည်းအဝေးလုပ်ပြီးတော့သူအစီရင်ခံခဲ့ပါတယ်ပြီးတဲ့နောက်သတင်းစာဆရာနဲ့တွေ့တဲ့အခါမှာသူ့အနေနဲ့မြန်မာနိုင်ငံကိုသူနောက်ဆုံးတစ်ခေါက်တွားခဲ့တာနဲ့ပတ်သက်ပြီးမေမေရရရလတ်ဘာမှမတွေ့ရသေးတဲ့အတွက်ကြောင့်သူအားမလို့အားမရနဲ့ရှိခဲ့တယ်ဆိုတာကိုပြောပါတယ်ဒါပေမဲ့လည်းပဲအခြေအနေနည်းနည်းပါးပါးတိုးတက်လာနိုင်စရာအချက်ကလေးတွေလည်းပဲသူတွေ့ခဲ့ရတယ်လို့လည်းပဲသူကပြောသွားတယ်နောက်တစ်ခါဘာပြောသေးတယ်ဆိုလို့ရှိရင်ဒီစစ်အစိုးရအနေနဲ့အခုအချိန်မှာဒီနိုင်ငံတကာကအကုန်ဝိုင်းပြီးတော့ပြောဆိုတိုက်တွန်းနေကြတဲ့ကိစ္စတွေကိုအကောင့်ထဲပေါ်ဖို့အကောင်ဆုံးအချိန်မှာပဲအသင့်တော်ဆုံးမှာပဲလို့လည်းသူပြောသွားတာကြားရပါတယ်အဲ့တော့ဒီကိစ္စတွေကိုကျွန်တော်တို့အခုဆွေးနွေးဖို့အတွက်အဝေးရောက်ညွန်မောင်းအစိုးရအဖွဲ့ကုလသမဂ္ဂဆိုင်ရာတာဝန်ခံဒေါက်တာတောင်းထွန်းမြန်မာနိုင်ငံတရားမျှတရေးနဲ့လူ့အခွင့်အရေးအဖွဲ့ကညွှန်ကြားမှုဒေါက်တာစိန်မြင့်တောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့ကမြန်မာနိုင်ငံလွတ်လပ်မှုလှုပ်ရှားရေးအဖွဲ့တာဝန်ခံတယောက်ဖြစ်တဲ့ဒေါက်တာဦးသိန်းဝင်းတို့ကိုဖိတ်ကြားထားပါတယ်။အဲ့တော့ဒီကုလသမဂ္ဂအတွင်းမှာဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဥစွာပထမဘယ်လိုသုံးသပ်မိတယ်ဆိုတာဦးတောင်းထွန်းကိုပဲမေးပါရစေခင်ဗျ
။ကျွန်တော်အနေနဲ့မြင်တာကတော့ဒါဗမာပြည်ကိစ္စဟာကုလသမဂ္ဂနဲ့နိုင်ငံတကာရဲ့အာဝန်စုဆိုင်မှုအောက်ကိုနောက်တကြော့ပြန်ရောက်လာတာတော့ဒါကောင်းတဲ့အနေသားပေါ့နော်။ဒါဒီ2010ဆိုတဲ့ဒီ timeline ပေါ့နော်။ဒီနာဖဘက်ကအချိန်ကြာသတ်မှတ်ချက်အခြေခံပေါ်မှာဘာပဲပြောပြောလှုပ်လှုပ်ရှားရှားနိုးနိုးကြကြတော့ဖြစ်လာကြတယ်။ဟောဒီဟာကိုဒါ2000နာဖကကပြောနေတဲ့2010ရွေးကောက်ပွဲဆိုတဲ့ဒီ timeline နဲ့ဒီအချိန်ကြာနဲ့ဒီဖြစ်ရက်ကိုဘလို့သရံကနေချင့်ကပ်မလဲနော်။အဲဒီဟာကဒါကအရေးကြီးတဲ့အချိုးကွေ့မှာဒါနာဖဘက်ကနေပြီးတော့သူတို့ရဲ့စစ်အာဏာရှင်ကြီးစိုးရေးကိုဟလာသူတို့လိုချင်တဲ့ပုံစံနဲ့လှုပ်သွားတဲ့အချိုးကွေ့ဖြစ်မလားသို့မဟုတ်ဒီအချိုးကွေ့မှာတကယ်အပြောင်းလဲတစ်ခုနော်အားစုပေါင်းအလုံးပါဝင်တဲ့နိုင်ငံရေးလုပ်ငန်းတွေတခုဖြစ်နိုင်မလားဆိုတဲ့အပိုင်းပေါ့နော်ဒါအခြေခံပေါ်မှာအလှုပ်လှုပ်ရှားရှားနုံနုံကြကြတော့ဖြစ်လာကြတာပေါ့ဆိုတော့ကျွန်တော်တို့ဒီလုံခြုံရေးကောင်စီအစည်းအဝေးအပြင်ကိုနောက်ထပ်တင်းနာနေမှာလည်းပဲဂျကန်ဘာရီကနေပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်လို့မိတ်ဆွေနိုင်ငံများအဖွဲ့ပေါ့နော်ဒါနဲ့လည်းပဲကြင်ခံပြီးတော့ဆွေးနွေးမှုတွေလုပ်ကြပါမယ်ဒါပေမဲ့တစုံလုံးပြန်သုံးသပ်ကြည့်တဲ့အခါကျတော့ဒါမစ္စတာဂမ်ဘာရီကလည်းဝန်ခံထားသလိုရလက်ကတော့အစုံတရာဘာမှမင်မဲရမရခဲ့ဘူးပေါ့နော်တွေ့ဆုံမှုအရာကတော့ဒါအရင်ခောက်တဲ့စာရင်တော့ဒီတော့ဆန်းစုကြည်ပါဝင် ECD အားလုံးနဲ့မျက်နှာစုံကြည့်တွေ့ခဲ့တာတို့နောက်ဒီ SNLD ပေါ့နော်ရှမ်းမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့တွေ့ရတော့တော့ရှိတာပေါ့လေဆိုတော့ကျွန်တော်တို့ကြုံပြီးသုံးသပ်မှဆိုရင်တစ်ဖက်မှာရလက်ကတစုံတရာမရှိသေးဘူးဒီနားဖဘက်ကလည်းပဲကျွန်တော်တို့ပြန်ကြည့်တာကကျွန်တော်တို့တွေ့နေရတဲ့ trend ပေါ့နော် cloud ထိကတော့ဘယ်လိုခေါ်မလဲဆိုတော့ဒီ2010ရွေးကောက်ပွဲသူတို့စီစဉ်တဲ့ဟာကိုဒီနိုင်ငံတချို့ရဲ့နော်ကျွန်တော်တို့ဒီသိမှတ်ပြုမှုရာရင်းအတွက်ဒီနိုင်ငံတကာနဲ့ UN နဲ့ပဲဖြစ်စေနော်နိုင်ငံတစ်ခုချင်းစီနေနဲ့ဖြစ်စေအဲဒီကျွန်တော်တို့ရှုံကြည်နဲ့ချီကစားနေတဲ့ပုံသဏ္ဍာန်လေးတွေကျွန်တော်တို့တွေ့ရတယ်နော်ဒီနိုင်ငံတကာကပြောနေဆိုနေတဲ့ဟာတွေကိုအကန့်အသတ်တချို့နဲ့ပေါ့လေဥမာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေတယ်ဆိုတဲ့ပုံသဏ္ဍာန်မျိုးနော်နိုင်ငံရေးကျင်းသားတွေလွတ်ပြေးပါတယ်ဆိုတဲ့ပုံသဏ္ဍာန်မျိုးအဲဒါမျိုးလေးတွေကိုတော့အဲ့တော့ဒီ2020ရွေးကောက်ပွဲကဒါအတိမတ်ပြုမှုရဖို့အတွက်လုပ်နေတာတွေ့ရတယ်။ဒါပေမဲ့တကယ်တမ်းဒါတကယ်အင်အားစုအားလုံးပါဝင်တဲ့နိုင်ငံရေးလုပ်ငန်းစဉ်တရက်ဖြစ်ပေါ်ဖို့ကိစ္စတွေကြတော့ဒီ UN ကနေပြီးတော့တကယ်အကြံပြုထားတဲ့အချက်၅ချက်ပေါ့ဗျာ။နော်အချက်၅ချက်ဆိုတာကနိုင်ငံရေးကျင်းသားတွေတောင်ဆန်းစုကြည်ပါဝင်နိုင်ငံရေးကျင်းသားတွေလွတ်မြောက်ရေးတကယ်ခြေစရာရှိတဲ့အနှစ်သာရရှိတဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲဖြစ်ရေးတကယ် Democratic Transition တစ်ခုဖြစ်ရေးနော်နောက်တိုင်းပြည်ရဲ့စီးပွားရေးလူမှုရေးပြဿနာတွေကိုဟလာပိုးတွဲဆောင်ရွက်နိုင်မဲ့ရန်ရာတရက်ကိုဖန်တီးရေးပုရသမဂ္ဂကထွေထွေတွင်းမှုချုပ်ရဲ့ရုံးခွဲဖွင့်လှစ်ပြီးတော့အမျိုးသားပြန်လည်သိမ်းပြရေးကိစ္စကြားဝင်ဆောင်ရွက်တဲ့နေရာမှာလက်တိုက်ဆောင်ရွက်ရေးဆိုတဲ့ကိစ္စတွေကြတော့အဲဒါတခုမှအဲဒီလိုသဘောနဲ့တုံ့ပြန်တာကျွန်တော်တို့မတွေ့ရဘူးအဲလိုမျိုးပဲလူမျိုးရေးကောင်စီအတွင်းမှာပဲဖြစ်စီနိုင်ငံတကာအရေးကြီးတဲ့နိုင်ငံတွေမှာပဲဖြစ်စီချင်းကပ်မှုတွေကတော့ကွဲပြားနေတာကျွန်တော်တို့တွေ့ရသေးတယ်နော်ဥမာဂျပန်နဲ့အာဆီယံနဲ့ EU နဲ့ US နဲ့အဲ့လိုမျိုးချင်းကပ်မှုတွေကမတူဘူး။နော်2010ရွေးကောက်ပွဲကို ဖွဲ့စည်းပုံကိစ္စတွေကိုမစင်စားတော့ဘဲနဲ့2010ရွေးကောက်ပွဲကိုလူမြင်သူမြင်ကောင်းရင်ပြီးပြီဆိုတော့ချင်းကပ်မှုမျိုးနဲ့ချင်းကပ်တဲ့နိုင်ငံတွေရှိသလိုတော့တကယ် serious တကယ်လေးနဲ့တဲ့တွေးဆုံဆွေးနွေးပွဲလုပ်ရမယ်ဒါ NLD down ဆိုထားတဲ့အတိုင်းဒီဖွဲ့စည်းပုံကိုလာပြန်ပြီးတော့သုံးသပ်တာတွေလုပ်ရမယ်ဆိုတာကိုယူဆတဲ့နိုင်ငံတွေရှိတယ်အဲလိုမျိုးပဲဘာမှနားဖောက်တွန်းတွန်းတိုက်တိုက်မလုပ်ဖဲနဲ့2010ကိုပြစ်ထောက်ခံတဲ့ဟိုလာဒီဟိုတရုတ်လိုရုရှားလိုနိုင်ငံတွေရရှိနေတယ်ဆိုတော့အဲ့ဒီအနေထားမှာဆိုလို့ရှိရင်တကယ်အင်အားကောင်းတဲ့ထိရောက်မှုရှိတဲ့နိုင်ငံတကာကတွန်းအားပေးမှုရဖို့ဆိုတာကတော့တော်တော်လေးကိုညှိယူနိုင်ယူကြိုးပမ်းယူရမယ်သဘောရှိသလိုပြည်တွင်းကနိုင်ငံရေးအင်အားစုတွေကဒီအချိန်မှာဘလောက်ပါပါနတ်နတ်နဲ့နိုင်ငံရေးတန်တမာရေးရဥဆောင်ပြနိုင်မလဲချပြနိုင်မလဲဆွဲခေါ်နိုင်မလဲသို့မဟုတ်ကမ္ဘာနိုင်ငံရေးဇက်ခုံမျက်နှာစာပေါ်မှာအမြဲရှိနေဖို့အတွက်ဘလောက်ဒုရုပါဝင်တဲ့လှုပ်ရှားမှုတွေကိုလှုပ်လှုပ်ရှားရှားလှုပ်ပေးနိုင်မလဲဆိုတော့အခြေခံတွေမှာတော့တော်တော်လေးတင်မူတည်လိမ့်မယ်အမှန်တန်အရေးကြီးတဲ့ကာလလည်းဖြစ်တယ်လို့ကျွန်တော်အနေနဲ့တော့သုံးသပ်မိပါ
ဟုတ်ကဲ့တောက်ကြနေကမစ္စတာကမ်ဘာရီကအဲ့ဒီမှာလုံခြုံရေးကောင်စီမှာပြောပြတဲ့နောက်မှာဗြိတိသျှတန်မာကြီးတို့ဟိုပြင်သစ်နိုင်ငံတန်မာကြီးတို့ကနေပြီးတော့ဒီအခုမြန်မာနိုင်ငံရဲ့အရေးကိစ္စဟာအခုမစ္စတာကမ်ဘာဒီရဲ့ခရီးစဉ်မှာခုနကပြောခဲ့သလိုပဲဟိုလက်ဆုပ်လက်ကမ်းရလားမေမေရရတိုးတက်မှုမရှိသေးလို့အတွင်းမှုချုပ်မစ္စတာဘန်ကီမွန်ကိုတိုင်ကနေပြီးတော့လှုပ်ဆောင်မှုလိုတဲ့ဘာညာဆိုသူပြောသူတို့တွေပြောကြတယ်ဒီမစ္စတာကမ်ဘာဒီတွားတော့ကလည်းပဲနော်ခုနဦးတောင်းတို့ပြောခဲ့တဲ့ဒေါ်ဆန်းစုကြည်နဲ့ NLD ဒီဘိုလ်လုံးမှုဆောင်ကော်မတီဖွဲ့ဝင်တွေ SNLD ရှမ်းဒီမိုကရေစီဖွဲ့ချုပ်ဖွဲ့ဝင်တွေနဲ့တွေ့ခွင့်ရခဲ့တယ်ဆိုပေမဲ့လို့မစ္စတာကမ်ဘာဒီကိုဗိုလ်ချုပ်မှုကြီးတန်းချွေကလက်ခံတွေ့ဆုံခဲ့တာမရှိခဲ့ဘူးအဲ့ဒါကြောင့်မို့လို့လည်းတော်တော်များများမယုံသင်ကဖြစ်ခဲ့တဲ့လူတွေကလည်းပဲပြောတာဝေဖန်တာတွေကျွန်တော်တို့ကြားရတယ်အဲ့တော့တောင်အာဖရိကနိုင်ငံ North Free Burma Campaign ကမြန်မာနိုင်ငံလွတ်မြောက်ရေးအတွက်လှုပ်ရှားမှုလုပ်နေကြတဲ့ဒီအဖွဲ့ဝင်တွေကနေတာဝန်ခံတစ်ယောက်ဖြစ်တဲ့ဒေါက်တာဦးသိန်းဝင်းကိုကျွန်တော်ဆက်လက်ပြီးတော့မေးချင်ပါတယ်ခင်ဗျာအခုဖြစ်နေတဲ့အခြေအနေတွေပေါ်မှာဘယ်လိုများသုံးသပ်ရှုမြင်မိပါသလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တော့ခုနဟိုဒေါက်တာတောက်ထွန်းပြောသွားတဲ့စကားတွေပဲရှိပြီးသားပါအဲ့တော့ကျွန်တော်ကတော့ဒီမြန်မာနိုင်ငံလူမျိုးရေးကိုလှုပ်ရှားနေတဲ့ဒီအောက်ခြေလှုပ်ရှားတဲ့ activist တယောက်အနေနဲ့ကျွန်တော်ပြောရမယ်ဆိုရင်တော့ကျွန်တော်တို့ဒီနဝတ္တသဘောထားကိုတော်တော်လေးဟိုလိုက်ရောခဲ့တာတွေကနှစ်ပေါင်းလဲတာအများကြီးဖြစ်နေဟိုသိနေပါပြီဒါအားလုံးလည်းအသိပါပဲเนาะအဲ့ဒီတော့သူရဲ့သဘောထားနဲ့ပတ်သက်လို့ပြောရရင်အမြဲခုနပြောသလိုအကြောင်းတစ်ခုတိုက်ဆိုင်လိုက်ရင်ဟိုကစားတော့တာပဲပေါ့နော်စုံညီနှချီလုတ်ပြီးတော့ဒါအပေးယူလုတ်ပြီးတော့တုံရင်းမဲ့ပြန်ဖြစ်နောက်တစ်ခါတစ်ခု crisis တစ်ခုဖြစ်လာပြီဆိုရင်အပေးယူလုတ်ဒီလိုပဲဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်ကတော့ဟိုပေါ့နော်နဝတ္တပေါ်မှာမကောင်းမြင်တဲ့သဘောလို့ပြောရင်တော့လေပြောလို့တော့ရနေတာပေါ့နော်သို့တော်လည်းဒါကအရင်ကျွန်တော်တို့နှစ်ပေါင်းမြောက်များစွာမှလက်တွေ့လည်းဖြစ်ခဲ့တဲ့အတွက်ကျွန်တော်ကတော့ဘယ်လိုပဲယူဆတယ်လဲဆိုတော့ဟိုလက်တွေ့ပြောရရင်ဒီဆက်မှခွေးသွားစိတ်လဲဒီလိုပဲတစ်ခုပြီးတစ်ခုဟာတက်တက်သွားဖို့ပဲရှိတယ်နောက်ပြန်ဆုတ်ဖို့မရှိဘူးပေါ့နော်အဲ့လိုအခါမျိုးဖြစ်လာရင်တော့ကျွန်တော်တို့နာဝတရဲ့တကယ်စိတ်ရင်းစည်နာသဘောထားနဲ့လောက်တာဖြစ်မယ်လို့ကျွန်တော်တို့ယူဆလို့ရမယ်အဲ့လိုမှမဟုတ်ဘူးဆိုလို့ရှိရင်တော့ဒါထုံးစံအတိုင်းဒီလိုအရေးကြီးတဲ့ကာလမှာခုနကဒေါက်တာတောင်းထွန်းလည်းပြောသွားပြီပါပြီဒီချိန်က2010မှာသူတို့ဒါနှမ်းပြဖို့လုတ်တဲ့အခါမှာသူတို့ထုံးစံအတိုင်းလုတ်တဲ့နည်းပြဟာတစ်ခုလိုပဲကျွန်တော်တို့ပြောရမယ်တကယ်သဘောထားအမှန်နဲ့လုတ်မယ်ဆိုရင်တော့ဒါအားလုံးလည်းပြောတဲ့အထက်မှာပါပါပြီမစ္စတာကမာဘီပြောတဲ့အထက်မှာလည်းပါပါပြီတော့အောင်ဆန်းစုကြည်နဲ့တကွဟလာဒီနိုင်ငံရေးအကျဉ်းသားတွေအားလုံးကိုဟလာကျွန်းချက်မရှိပြန်လွတ်တာရဲ့တစုံတရာကန့်သတ်ချက်မရှိတဲ့တွေးဆုံဆွေးနွေးမှုစရမယ်အဲ့ဒီကနေပြီးမှဒီနောက်ကျောင်းပြန်ပြီးတော့ပြောင်းလို့ရမယ်ဟာမျိုးမဖြစ်တဲ့ irreversible changes ပေါ့နော်အဲ့လိုဟာမျိုးကိုပေါ်ထွက်လာရမယ်အဲ့လောက်ဖြစ်လာမယ်ဆိုရင်တော့ကျွန်တော်တို့ကလက်ခံနိုင်မယ်ဒါဟာတကယ်ပြောင်းလဲမှုဖြစ်နိုင်တယ်လို့ကျွန်တော်တို့ယူဆလို့ရမယ
်အဲ့တော့ကခုနကတော့ဆရာဦးသိန်းဝင်းပြောသလိုပါပဲဒီနိုင်ငံရေးအကဲကပုံကိုယ်တွေတော်တော်များများကတော့ဒီနာဘာဆေးဆိုးရပေါ်မှာငိုတဲ့ကိုကမယုံသင်္ကန်းစိတ်တရားရှိနေတယ်နော်အိုနာဘာစစ်စိုးရရဲ့လုတ်နီးလုတ်ဟန်တွေကလည်းပဲမယိုးမသားလုတ်တာတွေရှိတယ်ဆိုပြီးတော့အမြဲမပြပြောနေကြတာအဲ့တော့အဲ့ဒီခရီးစဉ်နဲ့ပတ်သက်လို့ပဲပေါ့လေဒေါက်တာဆင်မြင့်အနေနဲ့ရောဘယ်လိုများမြင်မိလဲခင်ဗျသူမနေ့ကပြောသွားဆိုသွားခဲ့တဲ့စကားတွေအပေါ်မှာနော်သူရဲ့ခရီးစဉ်အပေါ်မှာဘယ်လိုရှုမြင်မိလဲဆိုတာကျွန်တော်တို့ကြားပြစီဗျာ
ဟုတ်မစ္စတာဂမ်ဘာရီဖမပီယာနီနောက်ဆုံးတစ်ခေါက်ပြန်ထွက်သွားတော့က ကျွန်တော်တို့ဟိုအများကြီးဝီဘန်သုံးသက်တဲ့လူတွေအများကြီးကတော်တော်လေးစိတ်ပြက်လက်ပြက်ပြောကြတယ်ပေါ့နော်အထူးကျွန်တော်တို့ NLD အဖွဲ့ချုပ်ကလည်းဒီတစ်ခေါက်ခီးစင်မှာတော့သိပြီးတော့ဟိုအောင်မြင်မှုမရှိဘူးဆိုတာသူတို့လည်းပြောတယ်လေဒါပေမဲ့တခုခုနဒေါက်တာသောဆုံးပြောလို့ကျွန်တော်တို့ခုလောလောဆယ်တော့ကုလသမဂ္ဂကျွန်တော်ညင်းကောင်းစီမှာမြန်မာပမာဗီကိစ္စကိုဆက်ပြီးတင်းတင်းဆွေးနွေးကြတာတော့ဒါတော့ဒါသူ့ရဲ့ပြန်လာတဲ့ခရီးစဉ်မှာဒါသူတာပြီးတင်ပြတယ်အပိုင်းပေါ့ဗျာဆိုတော့ကျွန်တော်တို့ဟိုဆက်ပြီးတုံ့တပ်ကြည့်ရမှာတော့ဟိုလူတွေကတော့ပြောတော့ပေါ့ဗျာဒီမစ္စတာဂမ်ဘာရီပမာဗီတော့ရင်ဘူဂျူဘူဂျီတန်းချွေနဲ့မတွေ့ဘူးဆိုတော့အမမားတော့လေသူသူအနေနဲ့တော့သူရဲ့ကိုယ်စလေပေါ့ဗျာဟိုဝင်ကြီးချုပ်တင်းစိန်နဲ့တော့တွေ့တာပဲဒါပေမဲ့အခောက်တိုင်းတော့လည်းသူတွေ့ရင်မှတွေ့မှာပေါ့ဗျာဒါပေမဲ့ဟိုကျွန်တော်အဓိကတော့ကျွန်တော်တို့တော့ဆန်းစုကြည်နဲ့သူပေးတွေ့တယ်နောက်တော့ဒီ NLD မှုအလုံးမှုဆောင်ဖွင့်နေတယ်ပြီးတွေ့ခွင့်ရတယ်ပေါ့ဗျာတစ်ချိန်တစ်ချိန်ထဲမှာလည်းတခြားအဖွဲ့အစည်းတွေနဲ့တွေ့ခွင့်ရတယ်ဆိုတော့ဒါကျွန်တော်အလုပ်သဘောအရကြည်တော့ဒါဆက်ပြီးဟိုလောလောဆယ်တော့အဖြေကတော့လောလောဆယ်တော့မရဘူးဒါပေမဲ့အလုပ်သဘောအရ in a process ပေါ့ဗျာဆက်လက်လုပ်ဆောင်နေတဲ့နေစဲဆိုတဲ့ဟာတော့မြင်နေရတယ်လေဆိုတော့ခုနအများကတော့ပြောတာတော့ဒီကိစ္စကအခုတော့သူဂမ်ဘာရီအနေနဲ့သူရဲ့ boss ပေါ့ဗျာသူ union UN secretary general ဒီအထူးအတွင်းမှုကိုဒါလိုက်သူပြောဆိုပြီးတော့သူ့အနေနဲ့ဒီအတွင်းမှုကြိုးကိုယ်တိုင်သွားပြီးဒီကိစ္စကိုရှင်းဖို့အတော်များများတိုက်တွန်းနေကြတော့ပေါ့ဗျာဆိုတော့အတွင်းမှုကြိုးအနေနဲ့သွားဖို့ကလည်းခုနပြောလို့ပမာပြမဒီအခြေအနေကအတိုင်းငယ်ရဲ့အခြေအနေသူအပြင်သူသွားပြီးတော့ဖြည့်ရှင်းသူသွားတဲ့ခါမှာရလာတစ်ခုအကောင့်ထဲမပေါ်ဘဲနဲ့တော့သူ့အနေနဲ့တော့သွားလိမ့်မယ်လို့ကျွန်တော်မထင်ဘူးအဲ့တော့အဲ့ဒီရလာအကောင့်ထဲဖွင့်နိုင်မှုအတွက်ဖက်ဖက်ကအခုနောက်ဆက်တွဲပေါ်လာမဲ့ဒီအဖြေပေါ့ဗျာရောရလာဒီအစင်းစင်းဒီပေါ်မှာမူတည်ပြီးသူ့အနေနဲ့ဆုံးဖြတ်လိမ့်မယ်လို့ကျွန်တော်ထင်တယ်အဲတချက်ကတော့ကျွန်တော်နည်းနည်းအဲဟိုလူအများတော်တော်လေးအော်ဝေဘန်ဂျာရောမစ္စတာဂမ်ဘာရီဂျပန်မှာရောက်ပြီးဂျပန်မှာဂျပန်နိုင်ငံရဲ့ဝင်ကြီးနဲ့သူကြေညာချက်ထုတ်တာဒီ2010ရွေးကောက်ပွဲကိုလက်ခံနိုင်ဖို့အတွက်ချိုးရီကတော့ပြောတာဒီမစ္စတာဂမ်ဘာ UN ကဒီဟိုအများကိုတိုက်တွန်းတဲ့သဘောမျိုးပြောနေတယ်အမှန်မှန်တော့သူရဲ့ကြေညာချက်ထဲမှာတကယ်ကြည့်လိုက်ရင်နိုင်ငံတကာအဆင့်မီလက်ခံနိုင်တဲ့ရွေးကောက်ပွဲလို့သူပြောပါတယ်အဲ့တော့ဟို international standard ပေါ့ဗျာဆိုတော့ဟိုတရားမျှတမှုတွေပဲရှိရမယ်ပေါ့ဗျာအဲ့သဘောတွေကတော့ပါပါတယ်ဒါပေမဲ့အများကတော့ဒီဥစ္စာ UNRD ဒီ2010ရွေးကောက်ပွဲကိုသူကအဝင်ခိုင်းမှုသူကအပီးအမှောက်ပြုတဲ့သဘောမျိုးပြောနေကြတယ်ပေါ့ဗျာဝေဖန်တဲ့လူတွေရှိပါတယ်ဆိုတော့ကျွန်တော်တို့အနေနဲ့ကြည့်ရမှာတော့အခုနောက်ထပ်ဆက်ပြီးဖြစ်ပေါ်လာမဲ့အခြေအနေမှာခုနဒီအခုအမေရိကန်နိုင်ငံရဲ့ဝန်ကြီးကိုယ်တိုင်ကြီးညာတော်ရတဲ့ရှိတယ်ဆိုတော့ဒါတွေကဟိုဆက်ဆက်ပြီးနောက်လုတ်သွားမဲ့ခရီးမှာဘနာအဖအနေနဲ့ဘလို့တုံးပြန်မဲ့ဆိုကျွန်တော်စောင့်ကြည့်ရမယ်ချေတယ်ဘာဖြစ်လို့တဲ့ချက်ကျွန်တော်ပြောချင်တာတော့ NLD အနေနဲ့နောက်ဆုံးကြီးညာတဲ့အထက်မှာကျွန်တော်ဒီကဘာဒီစီးပွားရေးပိတ်ဆို့မှုကိုဒါဖေရှားဖို့သူတို့ဒါတိုင်းပြည်မှာအကျိုးမပြုဘူးဆိုတာဒါဝန်ခံရေးကြီးညာတဲ့ဟာအတော်တော်တော့ဒါအရေးပါတဲ့အချက်လို့ကျွန်တော်မြင်တယ်လေအဲ့ဒီပဲပေါ်မှာကျွန်တော်အနာဖအနေနဲ့သူတောက်လျှောက်ဒီဇိုင်းမမတောင်းဆိုလာတာဒီ NLD အနေနဲ့ခုနတော့အစုတို့အနေနဲ့တွေးဆရင်ဆိုင်ကွန်ဖရန့်တေးရှင်းပေါ်ပြအဲ့ဒါလည်းရဆိုင်ဖို့ကနစီဝိပိစုကိုရဆိုင်မှုဆိုတာဒီသူပြောတာ NLD ကဒီတုံ့ပြန်လိုက်တဲ့အချိန်မှာဒါကျွန်တော်မြင်တာကတော့ NLD နဲ့ဘက်ကအနေနဲ့ဒါ positive step ပေါ့ဗျာဒါအပြုသဘောဆောင်တဲ့ပဏာချစ်ဆိုတော့ဒါတောက်လျှောက်နောက်တော့ဒီကုလသမဂ္ဂမှာအခုတောက်လျှောက်လုပ်တည်တာနဲ့နောက်ပိုင်းပတ်သက်ပြီးတောက်လျှောက်တာတွေကအစဉ်တစေဖြစ်လာတဲ့ဟာအလုပ်သဘောတွေပေါ့ဗျာ
ဟုတ်ပါတယ်ခင်ဗျာအဲ့တော့အခုဒီပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲပေါ့လေတိုက်တိုက်ဆိုင်ဆိုင်ဒီကုလသမဂ္ဂကနေပြီးတော့လူအခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်မစ္စတာကင်တာနာကိုလည်းပဲဗမာပြည်ကိုဆေးလွတ်ပြီးတော့ဟိုမှာသူတွေ့တဲ့ပုံစံတွေကိုတွေ့ဖို့ဆိုပြီးတော့သွားခဲ့တယ်သွားခဲ့ပြီးတော့မစ္စတာကင်တာနာအခုပြန်လာပြီးတဲ့ရက်မှာပဲအချင်းဆောင်နေရာနေပြီးတော့လူပေါင်း 6,300 ကိုပြန်ပြီးတော့လွှတ်ပေးမယ်ဆိုတဲ့ကြေညာချက်ထွက်လာတယ်အခုကျွန်တော်တို့အခုနောက်ဆုံးကြားရတဲ့သတင်းထဲမှာဆိုလို့ရှိရင်တော့ဒီနိုင်ငံရေးအကျဉ်းသားတွေ5ယောက်လည်းပဲပြန်ပြီးတော့လွတ်လာတဲ့ထက်မှာပါတယ်လို့တော့သိရတယ်ပြည့်ပြည့်စုံစုံတော့ကျွန်တော်တို့စုံစမ်းလို့မရသေးပါဘူးခင်ဗျမစ္စတာကင်တာနာခရီးစဉ်ပြီးမှအခုလိုနိုင်ငံရေးအကျဉ်းသားတွေလွတ်လာတယ်ဆိုတော့ကဒီလူအခွင့်အရေးဆိုင်ရာနော်တာဝန်ခံကိုယ်စားလှယ်ရဲ့ပြောကြားတိုက်တွန်းချက်ကြောင့် လွတ်လာတယ်လို့တချို့ကလည်းပဲတွေးထင်ကြတယ်။အဲ့ဒီပြန်ပြီးတော့လွတ်လာတဲ့ထဲတဲကကျွန်တော်တို့ဒီ NLD ပါတီကစမ်းကြောင်းမျိုးနဲ့ဥက္ကဋ္ဌဦးသက်ဝေကတော့သူကဘာပြောလဲဆိုလို့ရှိရင်ဒီထောင်အရာရှိတွေကပြောလိုက်တယ်တဲ့။ခမားတို့ကအခုလွတ်ပေးတာဟာမစ္စတာဂမ်ဘာဒီတို့မစ္စတာကင်နာတို့နဲ့ဘာမှဆိုင်ဘူးလို့ပြောလိုက်တယ်တဲ့။ဆိုတော့ဒါလည်းပဲအမျိုးမျိုးတွေးဆစရာတွေဖြစ်တာပေါ့လေ။နောက်တစ်ချက်ကလည်းပဲဒီအခုလိုအကျဉ်းသားတွေလွတ်တယ်ဆိုတာကဒီနိုင်ငံတကာမှာမြန်မာပြည်နဲ့ပတ်သက်တဲ့ဆွေးနွေးမှုတွေဘာတွေပေါ်ကန်နေပြီဆိုလို့ရှိရင်နာဘာစီဆိုရဒါမျိုးတွေလည်းလောက်တတ်တယ်ဆိုတာရှိတော့ဒီပုံမှန်ရောဘယ်လိုရှုမြင်လဲဆိုတာကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးကြပါတယ်ခင်ဗျ။ဦးတောင်တင်းအမြင်ပြောပြပါအောင်ခင်ဗျ
။ဟုတ်ကဲ့ဟိုကျွန်တော်ပြောသလိုပေါ့နော်။ခုနာဘာပုံမှာဖိအားပေးမှုတွေရတော့ရှိနေတာပေါ့နော်။ဥမာမစ္စတာဂမ်ဘာရီပြောချက်ရဒီသူတို့ရဲ့တကယ်ကိုအနီးကပ်တဲ့မိတ်ဆွေနိုင်ငံကြီးဖြစ်တဲ့တရုတ်နိုင်ငံကကိုတောင်မှဒါ UN ကခုနအကြံပြုထားတဲ့နိုင်ငံရေးကျင်းသားလွတ်မြောက်ရေးအပါအဝင်အကြံပြုထားတဲ့အချက်၅ချက်ကိုအပြုသဘောနဲ့တုံ့ပြန်မှုတိုက်တွန်းတာတွေရှိနေတယ်လို့ဒါမစ္စတာဂမ်ဘာရီယာပြောသွားတယ်။ဆိုတော့ဒီလိုအနေထားမှာလားအင်းကြီးချင်းကတချို့ရှိမယ်တိုက်တွန်းတာတွေတချို့ရှိမယ်နော် UN ကတိုက်တွန်းတာတွေရှိမယ်အဲ့ဒီလိုလားအခုဒုခွန်ရေးဘက်ကလည်းပဲလားဒီမစ္စတာကန်တန်နာကိုသွားပြီးပြောဆိုဆွေးနွေးတဲ့အချိန်မှာအကန့်သတ်နဲ့ကတော့နာဖာကတုံ့ပြန်မဲ့ရိတ်ရောင်းတော့တွေ့ရတာပေါ့အကန့်သတ်နဲ့ဆိုတာသူကလည်းတစ်ဖက်ကလိုချင်နေတာကနာဖာကဟလာပျော်ပြောင်းမှုတစ်စုံကြီးရှိလာပါတယ်ဒါ2010အတွက်ပြုသဘောနဲ့လုပ်နေပါတယ်ဆိုတော့2010အပေါ်မှာနိုင်ငံတကာကလက်ခံမှုသူ့ရဲ့နိုင်ငံရေးလုပ်ငန်းစဉ်ပေါ်မှာလက်ခံမှုကိုလိုချင်နေတဲ့အချိန်ဖြစ်နေတာဟုတ်အဲ့တော့ကျွန်တော်တို့နေ့20ကိုပြန်ပြီးတော့ကြည့်မယ်ဆိုရင်နာဖာအနေနဲ့ဥမာမျိုးသားညီလာခံကိုငငယ်ငကားတွေတဖြည်းဖြည်းနဲ့ဟလာလုပ်ငန်းစဉ်တစ်ခုနဲ့လက်ခံလာအောင်ဆိုရင်အဲ့လိုမျိုးဒီအကန့်အသတ်နဲ့ accommodate လုပ်တဲ့နော်လုပ်တဲ့နီနာကိုဒါတုံးခဲ့တာကျွန်တော်တို့တွေ့တာပေါ့နော်ဆိုတော့အဲ့မှာအကန့်အသတ်နဲ့လုပ်တဲ့ဟာကိုဒီအကန့်အသတ်ကဟလာကျွန်တော်တို့တကယ်ဖြစ်တဲ့တကယ်ကိုပြုပြင်ပြောင်းလဲမှုဖြစ်သွားအောင်ဟလာအကန့်အသတ်လုပ်နေပါလေဆိုရင်အပြစ်ပြောနေတာလည်းမဟုတ်မကတော့ဘူးတကယ်ကိုပြုပြင်ပြောင်းလဲမှုဖြစ်လာအောင်ကျွန်တော်တို့ကဘယ်လိုတွန်းပါလဲဒါကိုပဲကျွန်တော်တို့စဉ်းစားဖို့လိုတယ်လို့ကျွန်တော်တို့မြင်တယ်ဒီကျွန်တော်တို့ဒီမိုကရေစီအင်အားစုတွေတကယ်အပြောင်းလဲကိုလိုလာတဲ့လူတွေအနေနဲ့ဆိုတော့အဲ့မှာကျွန်တော်အနေနဲ့ဒီမှာဆွေးနွေးချင်တာကဘာလဲဆိုတော့ဒီ2010ကိုအကြောင်းပြုပြီးတော့နိုင်ငံတကာကနုနုကြာကြာဖြစ်လာနေတဲ့အချိန်နော်အိန္ဒိယချင်းနိုင်ငံတွေတရုတ်ပါဝင်အိန္ဒိယချင်းနိုင်ငံတွေအကိုကကိုကတခုခုဝင်မပြောရင်မရတော့တဲ့အချိန်ကိုကျွန်တော်တို့ဘလို့အကောင်းဆုံးဖြစ်အောင်ကျွန်တော်တို့လုပ်မလဲဆိုတော့အခါကျတော့တကယ်တမ်းရှင်းပြောရရင်နိုင်ငံတကာရဲ့ချင်းကပ်မှုတွေကကွဲပြားနေတဲ့အချိန်မှာတကယ်စုစည်းသွားအောင်လုပ်နိုင်တာကကျွန်တော်တို့ကာယကံရှင်ဒီမိုကရေစီလှုပ်ရှားမှုပဲဖြစ်တယ်ဒီမိုကရေစီလှုပ်ရှားမှုအနေနဲ့ကရှေ့ဆက်ပြီးတော့အပြေရဖို့ကိစ္စကိုဦးတည်ရမယ်နောက်ကြောင်းပြန်မနေတော့နဲ့အရှေ့ဆက်ပြီးတော့အပြေရဖို့ဆိုလို့ရှိရင်ဒီနိုင်ငံတကာ actors တွေနော်ဥပမာဂျပန်ရှိတယ်တရုတ်ရှိတယ်အမေရိကန်ရှိတယ်ဟာလာဒါတွေအားလုံးလက်ခံနိုင်မယ့်ပြောင်းလဲမှုပုံစံတွေကပါလေကျွန်တော်တို့တိတိကျကျရှင်းရှင်းလင်းလင်း message ကိုကျွန်တော်တို့ပေးဖို့လိုတယ်ကျွန်တော်တို့အနေနဲ့အင်အားစုပါဝင်အားလုံးပါဝင်တဲ့နိုင်ငံရေးလုပ်ငန်းရှင်ဆိုတာကိုဘလို့အတိတ်ပဲသတ်မှတ်တယ်နော်အဲ့ဒီမှာဘလို့ပုံစံမျိုးနဲ့ဆိုလို့ရှိရင်ကျွန်တော်တို့ပါနိုင်မှာလေကျွန်တော်တို့ဘလို့ပုံစံမျိုးနဲ့ဆိုလို့ရှိရင်ကျွန်တော်တို့ညှိနှိုင်းပြီးတော့မျိုးသားပြန်လည်တမျက်ရေးကိုကျွန်တော်တို့သွားလို့ရမှာလေဒါတွေကိုကျွန်တော်တို့ message ကျွန်တော်တို့ရဲ့ရည်တည်ချက်တွေကရှင်းဖို့လိုတယ်ရှင်းမှလည်းပဲအဲ့ရှင်းတဲ့အခြေခံပေါ်မှာရှင်းတယ်ဆိုတာရှင်းယုံနဲ့လည်းမပြီးဘူးနော်ဒီနိုင်ငံတကာကဩဇာရှိတဲ့နိုင်ငံတွေလက်ခံနိုင်တဲ့လမ်းကြောင်းတစ်ခုလည်းဖြစ်ရမယ်ဒါဟာတော်တော်လေးတိမ်မွေ့ပါတယ်နော်ဒီနိုင်ငံရေးတန်တမာရေးနီးပရိယာဒါကိုကျွန်တော်တို့တိတိကျကျပြောဖို့လိုတယ်အဲ့ဒီလိုတိတိကျကျပြောမှလည်းပဲကျွန်တော်တို့ဒီအပြင်မှာရှိတဲ့အင်အားစုတွေကဒါဒီဥဆောင်မှုဒါအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကချပြလိုက်တဲ့ဒီလမ်းညွှန်ချက်ကိုနိုင်ငံအားလုံးကလက်ခံလာအောင်နော်စုစည်းတဲ့တော်အားပေးမှုဖြစ်လာအောင်ကျွန်တော်တို့လုပ်နိုင်မယ်ဒါကနိုင်ငံတကာနိုင်ငံရေးတန်တမာရေးအပိုင်းအဲ့လိုပဲနိုင်ငံတကာနဲ့လည်းမပြူပြည်တွင်းမှာရှိတဲ့နိုင်ငံရေးအဖွဲ့အစည်းအားလုံးမျိုးသားဒီမိုကရေစီဖွဲ့ချုပ်တွေမကဘူးတိုင်းရင်းသားအဖွဲ့အစည်းတွေအပြစ်ကရတဲ့အဖွဲ့အစည်းတွေဒီအားလုံးကလည်းပဲဒီဘုံတူညီတဲ့လမ်းကြောင်းအောက်မှာနိုင်ငံရေးလုပ်ငန်းစဉ်အောက်မှာအကုန်လိုက်ပြီးတော့ပြည်တွင်းကလည်းပဲကျွန်တော်တို့တွန်းဖို့လိုတယ်အဖွဲ့အစည်းတွေနေနဲ့တွန်းဖို့လိုတယ်လူမှုနေနဲ့တွန်းဖို့လိုတယ်အဲ့တော့ဒီတစ်နှစ်တာကာလအတွင်းမှာအဲ့လိုလုပ်မယ်ဆိုရင်နားဖားကနေပြီးတော့အကန့်အသတ်နဲ့အလုပ်နေတဲ့အပိုင်းကနေပြီးတော့တကယ်ကိုပြုပြင်ပြောင်းလဲမှုဖြစ်သွားအောင်ကျွန်တော်တွန်းနိုင်မယ်။နှုတ်မလို့ကတော့ကျွန်တော်တို့ရဲ့ဒီချပြတဲ့လုပ်ငန်းစဉ်တွေကမပြတ်သားဘူးမရှင်းဘူးသို့မဟုတ်ပြတ်သားတော့ရှင်းလဲမှာလေ။ဒါမှမဟုတ်အချိန်ကာလအရနောက်ကြောင်းပြန်နေတယ်ဆိုတော့အယူအဆမျိုးနဲ့နိုင်ငံတကာကဒါလားဝိုင်းဝန်းထောက်ခံမှုမရှိဘူးဆိုလို့ရှိရင် ကျွန်တော်တို့ဒီအခွင့်အရေးကိုကျွန်တော်တို့လက်လွတ်နိုင်တယ်ဒါမှမဟုတ်ကျွန်တော်တို့ဒီအချိန်ဟာကျွန်တော်တို့သေးသေးချာလေးလေးနဲ့စဉ်းစားပြီးတော့ဒီနိုင်ငံရေးလုပ်ငန်းစဉ်စံတမရေးလုပ်ငန်းစဉ်နော်အဲဒီလူလူလုပ်ငန်းစဉ်ဒါတွေကိုချရမယ့်အချိန်ဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့နာဖာစစ်ဆိုးရပေါ်မှာဖိအားပေးမှုတွေကနိုင်ငံတကာကနေပြီးတော့ဒီဝင်လာတဲ့အချိန်မှာပဲပြည်တွင်းကနေပြီးတော့ခုနကပြောသလိုလင်းလင်းမာမာပါပါနတ်နတ်နဲ့တွန်းအားပေးမှုတွေရှိလာမယ်ဆိုရှင်ပေါ့လေဒီလိုဖိအားပေးလာမယ်ဆိုလို့ရှင်ဒီထူးခြားမှုလေးတွေကတော့ပေါ်လာမယ်လို့တော့ယူဆကြတာပါပဲအခုလည်းပဲဒီအကျဉ်းသားတွေလွတ်မြောက်လာတယ်လားနောက်ပြီးတော့ဒီကုလသမဂ္ဂအရာရှိကြီးတွေမြန်မာနိုင်ငံနဲ့သွားပြီးတော့တွေ့ကွင်ဆောင်ခွင့်ရတယ်အကျဉ်းဆောင်တွေကိုသွားပြီးတော့ကြည့်ရှုခွင့်ရတယ်နောက်တစ်ခါဒီကိုဇာကနာတို့လို့ကိုနေဖုံးလတ်တို့လို့เนาะနိုင်ငံရေးအကျဉ်းသားတွေအခုထောင်ရနေပြီးတော့ short ရက်တွေပေးတယ်ဆိုတာတွေဟာလည်းပဲဒါခုနပြောခဲ့တဲ့အချက်အလက်တွေအကုန်လုံးရဲ့ဒီစုစည်းလာတဲ့ရလတ်လို့လည်းယူဆလို့ရနိုင်တာပါပဲဆရာဦးသိန်းဝင်းကရောဘယ်လိုမြင်တယ်လဲခင်ဗ
ျ
ခုနနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာတဲ့လို့ဘာလို့ဆိုတဲ့ကိစ္စတွေပေါ့လေဖိအားပေးမှု
ကျွန်တော်အနေနဲ့ပြောရရင်ခုနကဒေါက်တာတောင်းထွန်းပြောခဲ့တယ်မှာလည်းပါပြီးပါပြီနဝတအနေနဲ့ဒီချင်းဟာအရေးကြီးဖြစ်နေတဲ့အတွက်သူ့မှာအကန့်အသတ်နဲ့သူလျှော့တာတွေတော့လုပ်မယ်နော်ဒီအချိန်မှာကျွန်တော်တို့ကလည်းရေဘူးအဖြစ်ဒီအချိန်မှာသဘောတူညီကြရတာတော့တကယ်ပြဿနာရဲ့အဖြေဒီအတွင်းမှာပဲရှိသည်ဆိုတာဒါကျွန်တော်တို့အများစုကလက်ခံပြီးသားအခြေအနေပါအဲ့ဒီတည်တွင်းကဥဆောင်မှုကိုကျွန်တော်တို့ကဒီပြင်ပမှာရှိနေတဲ့ဟိုမြန်မာနိုင်ငံသားတွေနဲ့ဟိုဂျန်တဲ့အဖွဲ့အစည်းတွေနည်းနည်းကတည်တွင်းကဥဆောင်မှုအတန်းကိုကျွန်တော်တို့အပြင်မှာကြိုးပမ်းသွားဖို့ပါပဲဒီချိန်မှာကတိုက်တိုက်ဆိုင်ဆိုင်ပေါ့နော်ကျွန်တော်တို့ဒီအာဖရိကနဲ့ဆက်ဆိုင်တဲ့ဟာပြောရရင်ဒါအားလုံးသိတဲ့အတိုင်းဇင်ဘာဘွေမှာဒီလောက်အခက်အခဲဖြစ်နေတဲ့အချိန်မှာလုံးဝအုတ်တုံပြည့်ပြည့်စုံတာမဟုတ်ပေမဲ့ NUG လို့ခေါ်တဲ့အမျိုးသားညီညွတ်ရေးအစိုးရကအ ਨੇ ဆုံးဖြစ်လာတယ်နော်အဲ့လိုဖြစ်လာတဲ့အခါမှာလည်းဒီနေရာမှာနမူနာယူဖို့ကလည်းကျွန်တော်တို့နိုင်ငံအနေနဲ့အခုချိန်ထိကံမကောင်းလို့ပဲကျွန်တော်ဆိုရမှာပေါ့လေဇင်ဘာဘွေပြဿနာမှာသူ့ရဲ့အိမ်နီးနားချင်းနိုင်ငံတွေစူးစမ်းတဲ့လောက်ကျွန်တော်တို့အိမ်နီးနားချင်းနိုင်ငံတွေကျဲစူးစမ်းမှုဟာမထီရောက်ဘူးလို့ပြောချင်ပါတယ်ဒါကြောင့်အခုဒီလိုထိထိရောက်ရောက်လုပ်နိုင်တဲ့အတွက်အ ਨੇ ဆုံးဇင်ဘာဘွေမှာအပြောင်းလဲတစ်ခုတော့ဖြစ်လာတာကိုကျွန်တော်တို့မြင်နေရပြီပေါ့နော်ဒါကဟိုဘေးပတ်ဝန်းကျင်နိုင်ငံတွေရဲ့ဆုံးဆောင်မှုအခရာရှိတယ်ဆိုတာလည်းကျွန်တော်တို့တွေ့နိုင်ပါတယ်အဲဒီတော့ကျွန်တော်တို့နိုင်ငံမှာလည်းဒီလိုပဲဘေးပတ်ဝန်းကျင်နိုင်ငံတွေကဇင်ဘာဘွေကိစ္စမှာ EU နဲ့ဂျန်တဲ့နိုင်ငံတွေကနေပေါ့နော် EU ဆိုကျွန်တော်တို့အာဖရိကယူနီယံပေါ့နော်နိုင်ငံတွေကလုပ်တယ်လို့ဒီဘက်ကလည်းကျွန်တော်တို့တောင်အာဖရိကနမူနာလေးကိုတော့ကျွန်တော်တို့ယူသင့်တယ်လို့ဒါကိုဖြစ်သက်ပြီးပြောချင်ပါတယ
်မှန်တာပေါ့ခင်ဗျာကျွန်တော်တို့ဒီအဝေးကြီးကနိုင်ငံတွေကနေပြောနေဆိုနေတာလေကိုဘေးပတ်ဝန်းကျင်အနီးမှာကတ်နေတဲ့အိမ်ကြီးချင်းတွေကဖိအားပေးမယ်ဆိုရင်ပို့ပြီးတော့ထိရောက်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်အခုကိစ္စတွေပေါ်မှာဒေါက်တာဆင်မြင့်အောင်ဘယ်လိုများမြင်ပါသေးလဲခင်ဗျာအကျဉ်းသား6000ကျော်လွတ်ပေးတဲ့ကိစ္စတွေနဲ့ခုနပြောတဲ့ဖိအားပေးမှုတွေနဲ့ဘယ်လိုများဆက်ဆံမှုရှိမယ်ထင်ပါလဲခင်ဗျာ
ဟုတ်ကဲ့အခုနဒီနိုင်ငံရေးအသင်းကျင်းသားတွေဘလောက်ပါတယ်ဆိုတော့လောလောဆယ်ကျွန်တော်တို့မသိသေးဘူးဒါပေမဲ့တချို့နိုင်ငံရေးအကျဉ်းသားတွေလူမှုလှုပ်ရှားရေးအဖွဲ့တွေပေါ့ဗျာ activist ပေါ့ဗျာဦးဇာကနာတို့လိုနေဖုံးလာတို့လိုလူတွေကိုထောင်နေနေ short ချတယ်ဆိုတော့အမှန်မှန်တော့လေအကိုရေကသူတို့ရဲ့ထောင်နေနေကတကယ်တကယ်တော့မတရားကြီးကဘာဆန်ဟုန်နဲ့ဂျီနိုများတယ်ပေါ့အနှစ်60ချတယ်နှစ်40ချတယ်ဆိုတာတွေကငကိုရေကအများကြီးချတာလားသူတို့ရှော့ရင်ရှော့ကြရှော့လို့အများကြီးရှော့လို့
ဟုတ်တယ်ခင်ဗျတချို့ကပြောကြတယ်တမင်ကရှော့ပေးဖို့အတွက်အများကြီးတင်ထားတယ်လို့ပြောတယ်
ဘယ်ရတာသူတို့တင်ထားတာ
ဒါအ
ခုအရှော့တင်လို့လို့ရအောင်ဒါဒါနဲ့ဒီနာဖာဆိုရရတာသူတို့ရဲ့နိုင်ငံရေးဒါသူတို့ကစားကွက်တစ်ခုပေါ့ဗျာဒါလည်းကျွန်တော်တို့မြင်လို့ရတာတချို့သူ့ចောင်းသားတွေလည်းခေါင်းဆောင်တွေလည်းသူတို့ရှော့ချတယ်ကျွန်တော်တို့ကြားပါတယ်ဒါတော့ဝန်တာပါတယ်ဒါပေမဲ့အကောင်းဆုံးကတော့ခုနကျွန်တော်တို့ပြောတော့အကောင်းဆုံးလွတ်လိုက်ရင်တော့အကောင်းဆုံးပေါ့ဗျာဒါတော့ကျွန်တော်တို့ဖြစ်စေခြင်းတော့အကောင်းဆုံးကလည်းတောင်းဆိုနေတဲ့ကိစ္စပေါ့နိုင်ငံရေးအကျဉ်းသားဆိုတာကိုရီးယားကျွန်တော်တို့ကတော့မရှိသင့်ဘူးလို့ယူဆထားတယ်လေအဲ့လွတ်နိုင်ဖို့လေကျွန်တော်ထင်တယ်ဒီဘက်ကတိုက်ခန်ဒီဘက်ကလည်းတော်တော်အထူးပြင်ပြည်တွင်းကကျွန်တော်တို့အဖွဲ့ချုပ်အနေနဲ့ကလည်းဒါသူတို့လက်ရောလာတာရှိတယ်ခုနသူတို့ပြောနာဝတာတောင်းဆိုထားတဲ့ဒီ confrontation နဲ့ sanction ကိစ္စတွေကိုသူတို့ရှော့ဖောက်စွာနောက်ဆုံးကြေညာချက်မှာသူတို့ထဲသိမ်းကြေညာထားတဲ့ဒါတွေကိုသူတို့လက်ခံတဲ့ဒါတိုင်းပြည်တွင်းအကျိုးမပြုဘူးဆိုတာတော့သူလက်ခံတာဆိုတာနိုင်ငံ ာဖအနေနဲ့ဒီအဖွဲ့ချုပ်ကဒီလို energy တောင်းထားတဲ့ပထမဆုံးအချက်ကဒီနိုင်ငံရေးအကျဉ်းသားတွေလုပ်ပြီးပြီဆိုတဲ့ကိစ္စဒါဟုတော့သူတို့နာဖအနေနဲ့ပထမဆုံးဟိုအပြုသဘောနဲ့တုံ့ပြန်တဲ့အနေနဲ့ဒါဟုလို့လုံဆောင်ရင်တော့ကျွန်တော်တို့ဒါအများကြီးတိုးတက်လာမယ်ခုနကဒေါက်တာတောင်းတုံးပြောသူအကန့်အသတ်ဆိုတာခုနကပြောလို့ပါပါလေးလုပ်ပြီးတဲ့ဟာအကန့်အသတ်အစားအလုံးခါရလုပ်ပြီးလိုက်မယ်ဆိုလို့ရှိရင်နောက်ထပ်ခြေလမ်းတစ်ဆက်တူဖို့အတွက်ကကျွန်တော်ပို့ပြီးတော့ခိုင်မာလာမယ်နောက်အပြင်ကခုနဒေါက်တာသိန်းဝင်းပြောသွားတဲ့ကျွန်တော်တို့ပဝင်းချင်းက regional player စီပေါ်ပြကျွန်တော်အာဆီယံတို့လိုနိုင်ငံတွေကလည်းဝိုင်းဝန်းပြီးတော့ဒီကိစ္စမှာပို့ပြီးတော့အောင်မြင်အောင်ဝါအပီထောက်ပံ့ဆိုလို့ရှိရင်ကိုရှေ့ဆက်မှာတော့ကျွန်တော်တော်တော်လေးကောင်းကြာကျွန်တော်ဘက်ကတော့ဗျာအကောင်းဘက်ကမြင်တဲ့သဘောအနေနဲ့ကြည့်ရင်တော့အဲလမ်းဒါပေမဲ့ကွနာပြောလို့ပထမလမ်းတော့ရှောက်ဖို့တော့လူတယ်လို့ကျွန်တော်မြင်တယ်ဒီဘက်ကတူးတက်လာမှုရှိလို့ရှိရင်ဒီဘက်ကလည်းတစ်ဖက်သားသူတို့ရှော့ပြရမယ်ပိုင်းဒါတွေကနောက်မှတစင်မီတစင်ကြီးသွားမယ်အလားနေရှိပါတယ
်အဲ့တော့မြန်မာနိုင်ငံအရေးတိုးတက်မှုပို့ပြီးတော့ရလာဖို့အတွက်ကုလသမဂ္ဂအခမ်းကဏ္ဍပေါ့လေဘလောက်အထိအောင်အားကောင်းလာနိုင်မလဲဆိုတာလည်းပဲစဉ်းစားစရာတစ်ချက်ဖြစ်လာတာအရင်တော့ကုလသမဂ္ဂအလကားပါပဲဆိုပြီးတော့အားမလို့အားမရဖြစ်နေလူတွေအများကြီးပဲဒီတော့အခုဖြစ်လာတဲ့အခြေအနေတွေအရကုလသမဂ္ဂရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးဘယ်လိုများသုံးသပ်မိပါလဲဥဆောင်တော်ပြောပြပါအောင်ခင်ဗျာ
ဟိုကုလသမဂ္ဂရဲ့အခမ်းကဏ္ဍကတော့ကျွန်တော်တို့ဆက်ပြီးတော့လိုအပ်နေမှာပဲလေနော်ဒါပေမဲ့လို့ကုလသမဂ္ဂရဲ့ဆောင်ရွက်မှုကဘလောက်အထိကြည့်အောင်မလဲဆိုတာကပထမဆုံးအရေးကြီးတာကကျွန်တော်တို့ပြည်တွင်းမှာရှိတဲ့ကာကံရှင်တွေရဲ့သဘောထားပဲဒီကုလသမဂ္ဂရဲ့ဂျာဝင်ဆောင်ရွက်မှုကုလသမဂ္ဂဆိုတာကမြေတရခန္ဓာเนาะအဲဒီညှိနှိုင်းပေးတာပဲရတာဟုတ်အဲ့တော့ကာကံရှင်တွေရဲ့သဘောထားဒီကာကံရှင်တွေရဲ့သဘောထားပြောင်းလဲမှုအနေထားဆိုတာလဲပြည်တွင်းနိုင်ငံရေးအခြေအနေနဲ့ဒီချိန်ဝင်ရှာပေါ့ဗျာဟိုဘက်ဒီဘက်မှာဘသူကဘလောက်တွန်းနိုင်လဲဆိုတဲ့အနေထားပေါ်မှာမူတည်ပြန်ရောပေါ့နော်ဟောနောက်တစ်ချက်တစ်ခုကတော့ကုလသမဂ္ဂကဘလောက်ထိတိယောက်ဆောင်ရွက်နိုင်တယ်လဲဆိုတာကဖော်ဝင်နိုင်ငံကြီးကဘလောက်ဒီဗမာနိုင်ငံရဲ့ပြဿနာအပေါ်မှာတူညီတဲ့ချင်းကပ်မှုတွေရှိပြီးတော့လုပ်ပိုင်ခွင့်တွေကိုဘလောက်ပေးတယ်လဲဆိုတဲ့အပိုင်းနေပေါ့အဲ့လိုဖော်ဝင်နိုင်ငံကြီးကတူညီတဲ့ချင်းကပ်မှုဟာဟိုဖြစ်လာတဲ့ခါကျတော့အကျိုးစီးပွားကိစ္စတွေလည်းရှိတယ်ဆိုတော့ကျွန်တော်တို့ဒီဒီမိုကရေစီအင်အားစုဘက်ကလည်းပဲဒီ proactive ပေါ့နော်ကျွန်တော်တို့ဒီတကယ်ကိုပါပါနက်နက်နဲ့ဖြစ်တဲ့လုပ်ငန်းစဉ်တွေချပြဖို့လိုတယ်ဟိုတစ်ခါတစ်ခါမှစဉ်းစားတဲ့နေရာမှာလဲကျွန်တော်တို့ဒီမိုင်းလေးလို့ရှိတော့ out of box ပေါ့နော်တမယိုးချစဉ်းစားတာအရင်နည်းနည်းခွဲထွက်ပြီးတော့စဉ်းစားပြီးတော့အားလုံးလက်ခံနိုင်အောင်အားလုံးကိုဆွဲဆောင်နိုင်တဲ့ဒီနိုင်ငံရေးအင်အားစုများမျိုးကိုဥဆောင်ပြီးတော့ချပြဖို့လိုတယ်အဲ့လိုချပြရင်ကျွန်တော်တို့မိတ်ဆွေနိုင်ငံတွေအနေနဲ့ဟာလာစန့်ကျင်တဲ့လူကိုကြားဖြစ်အောင်ကြားကိုမိတ်ဆွေဖြစ်အောင်လုပ်နိုင်တဲ့အနေအထားဖြစ်ပြီးတော့ဟာပုံချင်းကပ်မှုတွေပုံတွန်းအားပေးမှုတွေပိုဖြစ်လာနိုင်မယ်ဆိုတော့တော်တော်လေးကိုကျွန်တော်တို့ပါပါနက်နက်နဲ့စိတ်စိတ်မွမွနဲ့အပြင်မှာလှုပ်ဖို့ရှိသလိုအတွင်းမှာလည်းပဲခုနအင်အားချိန်ဝင်ရှာကိုကျွန်တော်တို့နိုင်ငံရေးနည်းနဲ့နော်ဒီကျွန်တော်တို့တိုးမြင့်မှုကိုယ့်ဘက်ကအပြောင်းလဲကိုဖြစ်လာအောင်ဖြစ်နိုင်တဲ့အနေအထားကိုကျွန်တော်တို့နီးမျိုးစုံနဲ့ပေါ့နော်ဟိုလှုပ်ဖို့တော့လိုတာပေါ့လေ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရတဲ့ချိန်ကပြည့်နေပါပြီခင်ဗျာဒီအကျဉ်းသားတွေနော်6000နဲ့300ပြန်လွတ်လာတယ်ဆိုတာဒီထဲထဲမှာနိုင်ငံရေးအကျဉ်းသားတွေများတဲ့များပြီးတော့ဒီဗမာပြည်ထဲမှာနိုင်ငံရေးကျင်းသား2000ကျော်ရှိနေတယ်ဆိုတဲ့ကိစ္စဟာဒီလူကြားလို့လည်းမကောင်းတဲ့ကိစ္စဆိုတော့တိတဲ့ဒီအများကြီးပြန်ပြီးတော့လွတ်မြောက်လာပါစေလို့ဆုတောင်းရင်းနဲ့ညီကုန်းချုပ်လိုက်ပါစေခင်ဗျာအခုပါဝင်ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်အဝေးရောက်ညွန်ပေါင်းအစိုးရအဖွဲ့ကုလသမဂ္ဂဆိုင်ရာတာဝန်ခံဦးတောင်ထွန်း Now တောင်အာဖရိကနိုင်ငံ FBC မြန်မာနိုင်ငံလွတ်မြောက်ရေးလှုပ်ရှားမှုအဖွဲ့တာဝန်ခံဒေါက်တာသိန်းဝင်းနဲ့ JHB မြန်မာနိုင်ငံတရားမျှတရေးနဲ့လူ့ခွင့်ရေးအဖွဲ့ညွှန်ကြားမှုဒေါက်တာစိန်မြင့်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြားပါရစေ။တော်တာရှင်ပေါင်းလဲကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေခင်ဗျာ။